ထိုင်းနိုင်ငံမှာကြိုတင်မဲပေးပွဲတွေဒီကနေ့ကျင်းပနေချိန်မှာပဲအစိုးရဆန့်ကျင်ဆန္ဒပြခေါင်းဆောင်တယောက်တနက်နဲ့ပြစ်တက်ခံခဲ့ရတယ်လို့ရဲနဲ့ဆန္ဒပြသူတွေကပြောပါတယ်။တေဆုံးသွားသူဟာဆူတင်ထာရတင်ဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီကနေ့ပြစ်ခတ်မှုမှာ9ယောက်လည်းဒဏ်ရာရသွားတယ်လို့ရဲကပြောပါတယ်။ကြိုတင်မဲပေးပွဲတွေကျင်းပနေတဲ့မဲယုံတချို့ရှိမှဆန္ဒပြသူတွေကလာပြီးတော့မဲပေးတဲ့သူတွေကိုမဲမပေးဖို့တားဆီးခဲ့ကြပါတယ်။ဆန္ဒပြသူတွေကြောင့်ဗန်ကောက်မြို့တော်တွေကမဲယုံပေါင်း40ကျော်ကိုပိတ်ပစ်ခဲ့ရပါတယ်။အနောက်ရှက်ပေးမှုတွေအကြမ်းဖက်မှုတွေရှိနေတာကြောင့်ဖေဖော်ဝါရီလ2ရက်နေ့မှာကျင်းပမဲ့ထွေထွေရွေးကောက်ပွဲကိုနောက်ဆုတ်ဖို့အတွက်ရွေးကောက်ပွဲကော်မရှင်ကတောင်းဆိုထားပေမဲ့အစိုးရကတော့ဆန္ဒပြမှုတွေအဆုံးသတ်ပြီးတော့ရွေးကောက်ပွဲကိုအတိုက်ခံတွေတပိတ်မှောက်တာရက်တော့မှရွေးကောက်ပွဲရွှေဆိုင်မယ်လို့ပြောခဲ့ပါတယ်။ဝန်ကြီးချုပ်ရင်းလက်ရှင်နာဝတ်နဲ့အစိုးရဆင်းပေးဖို့တောင်းဆိုဆန္ဒပြမှုတွေကြောင့်ဝန်ကြီးချုပ်ကလွှတ်တော်ကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲကိုတတ်မှတ်ချိန်ထက်ဆော်ပြီးတော့ကျင်းပမယ်လို့ကြေညာထားတာဖြစ်ပါတယ်ရှင်။